ဟောင်ကောင်မှာနှစ်လကျော်ကြာထိတ်တဲရင်ဆိုင်ဆန္ဒပြနေကြတာကြောင့်ဒီလိုအခြေအနေတွေဖန်တီးတင်တဲ့ဆန္ဒပြသူတွေကိုတရုတ်ဆွေရကပြင်းပြင်းထန်ထန်သတိပေးလိုက်ပါတယ်။ဒီလိုအကြီးအကျယ်ဆန္ဒပြမှုကိုဥဆောင်သူတွေအနေနဲ့သူတို့အပြစ်ဒဏ်ကိုရင်ဆိုင်ရဖို့လက်တကန်းသာလိုတော့ကြောင်းပေကျင်းမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲတွင်တရုတ်ဆွေရရဲ့ဟောင်ကောင်နဲ့မကာအိုဆိုင်ရာပြောခွင့်ရရန်ကောင်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ဟောင်ကောင်ကိုဗြိတိန်လက်အောက်ကနေတရုတ်ဆွေရလက်ထက်ကိုပြန်လွှတ်ပြောင်းပေးခဲ့တဲ့1998ခုနှစ်ကတည်းကဆိုရင်အခုလိုလက်နဲ့ချီကြအကြီးအကျယ်ဆန္ဒပြမှုတွေကြောင်းအာရှရဲ့စီးပွားရေးအခြေချကြတဲ့ဒေသဟာနိုင်ငံရေးအရာရှိမတူတာနောက်မဆုတ်တာအစိုးဆုံးအခြေအနေအနေနဲ့လည်းရင်ဆိုင်နေရတာပါ။ဟောင်ကောင်မှာရာဇဝတ်မှုကျူးလွန်သူတွေကိုတရုတ်ပြည်မကြီးကိုပြန်လည်ပေးရေးဥပဒေချက်နဲ့ပတ်သက်ပြီးတော့ဇွန်လကလေးကဆန္ဒပြလာကြတာပါ။ဒီဥပဒေဟာရာဇဝတ်မှုကျူးလွန်သူတွေကိုသာမကနောက်ပိုင်းမှာတရုတ်ဆိုးရဆန့်ကျင်သူတွေကိုကဖမ်းဆီးပြီးတော့ပို့ဆောင်လာနိုင်တဲ့အခြေအနေရောက်မသွားအောင်ကန့်ကွက်ကြတာလည်းဖြစ်ပါတယ်။အခုလိုဆန္ဒပြမှုတွေကြောင့်ဒီဥပဒေကျန်းကိုအတည်ပြုဖို့ဆိုင်ငံ့ထားပေမဲ့ဒီမိုကရေစီခွင့်ရေးတွေမစိတ်သွန်းအောင်ဆက်ဆန္ဒပြနေကြတာပါ။ရာဇဝတ်သားတစုဟာဟောင်ကောင်ကိုနှက်ဆိုင်နဲ့ကြောက်တဲ့တွန်းချနေကြောင်းရန်ကပြောကြားပြီးတော့အခြေအနေကိုရှော့မတွက်ဖို့နဲ့တရုတ်ဆိုရရဲ့သဘောထားချိမှုကိုအားနည်းချက်အနေနဲ့မမြင်စေလိုကြောင်းပြောပါရယ်။မီးနဲ့ကစားတဲ့သူတွေအနေနဲ့အဲ့ဒီမီးနဲ့ပြန်လောင်မြိုက်ခံရနိုင်ကြောင်းလည်းသူကသတိပေးပါရယ်ခင်ဗျာ။